ပို့ကူဝိုင်ဥချုပ်ကွင်ဒေသရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နောင်တရားမြို့မှာအမှတ်စဉ်1စင်ရ1000လောက်အခြေခံစစ်တနံပေးပြီးဩဂတ်စ်လ22ရက်နေ့ဗိုလ်ရုနေ့ကသင်တန်းဆင်းခဲ့တယ်လို့ပို့အမျိုးသားတပ်မတော် PNA ကထုတ်ပြန်လိုက်တာပါစီဆိုင်မှာလည်းအရွယ်ရောက်သူတွေကိုစစ်မှုထမ်းမှုဖိအားပေးသင်တန်းပေးတာတွေရှိတယ်လို့မြို့ကန်တွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ
ဒေတာခံပြည်သူတွေအတွက်မိမိတို့ရဲ့ဒေတာကာကွယ်ရေးနဲ့လုံခြုံရေးကိစ္စရပ်တွေလှုံ့ဆော်နိုင်ရဲဆိုတဲ့ခေါင်းစဉ်နဲ့ PNA PNO ပြည်သူစစ်အဖွဲ့တွေကပအုပ်ဒေတာတွေမှာစစ်တင်နှံပေးနေတာပါ။ဩဂတ်လ22ရက်မနေ့ကပအုပ်အမျိုးသားတပ်မတော် PNA ကဦးဆောင်ပြီးတော့နောက်တရားမြို့ဒေတာခံပြည်သူတွေရဲ့မိမိဒေတာကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေအတွက်အခြေခံစစ်ပညာရက်သင်ကြားလေ့လာပြီးတော့သင်တန်းအောင်ပွဲကျင်းပခဲ့ကြောင်း PNA ကထုတ်ပြန်ထားပါတယ်။အမှတ်စဉ်1စစ်သင်တန်းဆင်းပွဲမှာအင်အား1000ရှိတယ်လို့လည်း PNA ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်သင်တန်းဆင်းပြီးသူတွေကိုတိုင်းပြည်နယ်ဒေတာရင်းအခြေအနေအရလိုအပ်ရင်လိုအပ်သလိုလက်လက်ခဲယမ်းတွေတက်ဆင်သွားဖို့ရှိတယ်လို့နှိစက်သူတွေကပြောပါတယ်။ဒေသခံစစ်တင်နှန်းကိုတော့တောင်ကြီးကလောဟူပုံစီဆိုင်ဆတဲ့ PLO PNA လှုပ်ရှားနေပြည်အတွင်းမှာတိုးချဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့ဆိုပါတယ်။စီဆိုင်မြို့နယ်မှာတော့အသက်အရွယ်ရောက်တဲ့အမျိုးသားတွေကိုစစ်မှုရမ်းဖို့ဖိအားပေးအတင်းအာဓမ္မစစ်တင်နှန်းတက်ခိုင်းနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့စီဆိုင်မြို့ခံတဦးက VOA ကိုပြောပါတယ်
။ဟိုဒီကကျွန်တော်မြင်ရကသူတို့စစ်မှုမဆောင်နေရသူတွေကပြန်တော့ခေါ်တော့တဲ့ကဆရှိနေကနေရင်းချက်သီးပေါ့လေသမထတော်လေအဲ့ဟိုအဲ့ကနေစစ်တင်နံတဲရနေစဉ်းထားရတော့လေတော့တော့တော့ဘလောက်ဘလောက်ခေါ်လဲမျိုးရှိတယ်ပေါ့လေသူတော့မချင်းကနေလေ့လာမယ်ဆိုတာမျိုးရှိတယ်အဲ့တော့သူတော့အာဒီနားမဲ့ကြိုင်မှုပေါ့ဦးမိုင်းပြန်မှာအဲ့လိုရအဲ့ငါးစင်းနံတဲဒီသူပြမရှိဘူးလေဒီနားတဲခိုင်းပြီးတော့ရှိတတ်ဖို့ဒီတော့နေရအဲ့လိုရအဲ့လိုရဖြစ်အားပြီးအကျေတော့မှခေါ်လာပြီပေါ့
ရပိုင်းလောက်သာအခြေခံစစ်တနန်းပေးပြီးတော့ရဲရွာလုံးချုပ်ရေးယူရတာရှိသလိုတချို့ကအလှကြရှေတန်းတောင်ဝန်ထမ်းဆောင်ခိုင်းတာမျိုးရှိတယ်လို့ဆိုပါတယ်။စစ်မှုထမ်းဖို့အသက်ပြေပြီးတော့ပြည်ပရောက်နေသူနဲ့စစ်မှုမထမ်းဆောင်နိုင်တဲ့သူတွေဟာတဦးကိုငွေကျပ်12သိန်းထက်မနည်းပေးဆောင်ရတယ်လို့စီဆိုင်မျိုးကန်ကဆက်ပြောပြပါတယ
်။ကျွန်တော်ဒီမှာလေတိုင်းကလေးပို့သူတွေကတော့ဘူးမတော်ချင်ဘူးအများကြီးပဲအာကျောစီကမြန်မာလေးဖြစ်တယ်ဒီနောက်မှမလည်းဖြစ်တယ်မင်းကြီးကဘူးမတော်ချင်ဘူးမတော်ရင်အပြားဓမ္မရောမတော်ရင်ဥမာနေကခြားထွက်သွားမယ်လို့တော့မှဆက်နေသေးလို့ဆက်ငါသေးလို့နောက်ပြီးတော့ဟိုဟာလေဒီနေ့ဒီနေ့ကိုအလုပ်အခုပြန်ဆောင်ရတာလေသူတို့ကမတည့်နိုင်တဲ့လူပေါ်ဒီမှာစစ်မှုထမ်းလို့မနေလို့လည်းကြံပြရတာပေါ့အာအဲ့လိုခိုင်းနေတာလေအပြားဓမ္မပါဆန္ဒလည်းမဟုတ်ပါဘူး
အခုလိုစစ်တနန်းပေးတာဟာရဲရွာပြည်သူတွေရဲ့သဘောထားအတိုင်းသာတင်တန်းပေးတာဖြစ်ပြီးတော့ဖိအားပေးအတင်းအာဓမ္မတက်ရောက်ခိုင်းတာမျိုးလည်းမရှိသလိုရှေ့တန်းပို့တာမျိုးလည်းမရှိဘူးလို့ BNO ပြောခွင့်ရကပြောထားပါတယ်ရှင်။